ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတဲ့ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းဟာ1ရာခိုင်နှုန်းရှိနေသလား 3.4 ရာခိုင်နှုန်းထိရှိနေသလားဘယ်လောက်ထိပြင်းထန်နေတယ်လဲဆိုတဲ့ခန့်မှန်းချက်ပေါ်မှာလူထုကျန်းမာရေးအရာရှိတွေနဲ့ကူးစက်ရောဂါပါရဂူတွေကြားအငင်းပွားစရာဖြစ်နေပါတယ်ရောဂါပိုးမွှားဗေဒပညာရှင်တွေနဲ့ဆေးဘက်ဆိုင်ရာပညာရှင်တွေကတော့ဗိုင်းရပ်စ်ပိုးအသစ်ဖြစ်တဲ့အတွက်သေဆုံးမှုနှုန်းဘယ်လောက်ပြင်းထန်တယ်လဲဆိုတဲ့ခန့်မှန်းချက်ကွဲလွဲမှုဟာအထူးဆန်းမဟုတ်ဘူးလို့ဆိုပါတယ်အထူးသဖြင့်လူနာတွေကိုစိတ်ယုံတင်မှုအစမတန်လိုအပ်လာတဲ့အတွက်ကျန်းမာရေးစောင့်ရှောက်မှုစနစ်ထိခိုက်စေတဲ့အထိဖြစ်လာမယ်ဆိုရင်ခမန်းချက်ကိန်းကနန်းတွေဟာအတင်းဆောင်ရှိနိုင်မယ်ဆိုတာသူတို့ကသတိပေးထားပြီးသားဖြစ်တယ်လို့ဆိုပါရယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးဆုံးဖြစ်နေတဲ့အီတလီမြောက်ပိုင်းမှာဒီသေဆုံးမှုနှုန်းပြင်းထန်တဲ့အပေါ်မှာတော့ကူးစက်ယောဂါပါရဂူတွေဘက်ကစိုးရိမ်နေကြတာပါတနည်းအနေနဲ့ကအီတလီနိုင်ငံမှာယောဂါကူးစက်ခံရသူသေဆုံးမှုနှုန်းအချိုးအစားအဖြစ်စိုးရိမ်ပွဲရာ900ခန့်နှုန်းအထိမြင့်တက်သွားခဲ့ပါတယ်။မြင့်တက်သွားရတဲ့အကြောင်းရင်းကလည်း Civil Protection Agency ရဲ့အစီရင်ခံစာအရကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူစုစုပေါင်း366ဦးရာခိုင်နှုန်းအဖြစ်51ရာခိုင်နှုန်းအထိခုန်တက်ခဲ့ကြောင်းထုတ်ပြန်ခဲ့တဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်အီတလီနိုင်ငံမှာသေဆုံးမှုနှုန်းခုန်တက်ခဲ့တဲ့အခြေအနေဟာအဆိုးဆုံးဖြစ်နိုင်ခြေခံမှန်းချက်ထက်ပိုးပြီးကျော်လွန်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်အခြားကူးစက်ခံနေရတဲ့နိုင်ငံတွေပေါင်းပြီးသေဆုံးမှုနှုန်းနဲ့နှိုင်းယှဉ်ရင်လည်းပိုပြီးလွန်ကဲနေပါရဲ့ရှင်